ပါတီသမ္မတနောက်ဒေါ်နယ်ထရမ့်နဲ့ဒုတိယသမ္မတနောက်အိုဟိုင်းအထက်လွှတ်တော်အမတ်ဂျေရီဗန့်စ်တို့ဦးဆောင်နေတဲ့ American Republican Party ညီလာခံတတိယနေ့မှာအမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒတို့ကိုအတိအကထားပြောကြားဖို့ရှိပါတယ်။ဥရောပနဲ့အရှေ့လယ်ပိုင်းမှာလက်ရှိသမ္မတဂျိုးဘိုင်ဒန်ကင်တွဲနေပုံကို Republican တွေကအမေရိကန်ချိန်ပေါ်တူးနဲ့ညံ့နေသောမြန်မာချိန်ကြာတာပြိမနက်ခင်းမှာသုံးသပ်ကြဖို့ရှိတယ်လို့ AP သတင်းထံတိုင်းရင်းမြစ်တွေကပြောပါတယ်။တကယ်လို့ Trump နဲ့သမ္မတရွေးကောက်ပွဲမှာရွေးခိုင်းရရင်ဖြစ်လာမယ့်နိုင်ငံခြားရေးမူဝါဒတွေကိုယခင် Trump ဆိုရလက်ထက်တာဝန်ရှိခဲ့သူတွေကခင်းပြကြလိမ့်မယ်လို့လည်းမျှော်လင့်ထားကြတာပါ။ JD Vance ကလည်းဒုတိယသမ္မတလောင်းအဖြစ်ပထမဦးဆုံးမိန့်ခွန်းကိုတနိုင်ငံလုံးကိုပြောမှာပါ။ ABNORC ပြည်သူ့ရေးရာသုတနာအဖွဲ့တို့ပူးတွဲကောက်ယူခဲ့တဲ့လူထုအမြင်စစ်တမ်းအရာဆိုရင်တော့ Republican 68ရာခိုင်နှုန်းက JD Vance ကိုကောင်းကောင်းမသိကြသေးပါဘူး။ဩဂုတ်လ13ရက်နေ့မှာ JD Vance ရဲ့စကားစစ်ထုတ်ဖို့လက်ရှိ Democrat ဒုတိယသမ္မတ Kamala Harris ကလက်ခံလိုက်တယ်လို့ Biden Harris မဆွေစီဝေးအဖွဲ့ကအမည်မဖော်လိုသူက AB သတင်းကိုပြောပါတယ်။ဒီစကားစစ်ထုတ်ဘက်ကို American CBS ရုပ်မြင်သံကြားကကျင်းပမှာပါ။